America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မေလ25ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25ဒုကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမုံပါရှင်
။မင်္ဂလာညနေခင်းပါတော်သားရှင်များရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမနန်းလောတို့ပြောပြမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလေးရတာနိုင်ငံတော်ခီးစင်နဲ့ဂျပန်နိုင်ငံကိုဒီကနေ့အစောပိုင်းမှာရောက်ရှိပါရယ်။အမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေမြင့်တက်လာနေတာကြောင့်ဒေတာရဲမှာပဋိပက္ခတွေဖြစ်လာနိုင်ခြေရှိတယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကသတိပေးလိုက်ပါရယ်။အိန္ဒိယနိုင်ငံကူဂျရက်ပြည်နယ်မှာမနေ့ကဆောက်အုံတစ်ခုမီးလောင်မှုကြောင့်ကျူရှင်လာတက်နေကြတဲ့အသက်20ဝန်းကျင်ကျောင်းသူကျောင်းသား20ထက်မနည်းသေဆုံးရပါရယ်။ဒီလိုထိတ်တန့်ရောက်တဲ့တင်တွေကိုကြားကြမှာပါရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းတော်တာရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့ရေရှားပါပြက်လက်မှုတွေနဲ့ကြုံနေရတဲ့တိမ့်နဲ့ချီပြီးတော့ဒုက္ခသည်တွေခိုးလုံနေထိုင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကရေပြက်သနာကိုတော့ကုလနဲ့နိုင်ငံတကာအဖွဲ့အစည်းတွေပြည်လဲအောင်ဖြည့်ရှင်းပေးနေပါတယ်ဒါပေမဲ့ဒုက္ခသည်တွေဘက်ကဘလို့အခက်အခဲတွေနဲ့ကြုံနေကြရပါသလဲ။ရေရှားတော့လော
လောဆယ်အခုကျွန်တော်ဒီနေတန်းဆုံးတဲ့နေရာကဒီမရရင်တခြားနေရာကသွားပြီးတော့ဟုတ်ရတယ်ဆော်ရတယ်အဲ့ဒါကျွန်တော်တို့ဒီမှာရောဂါကအမျိုးမျိုးဖြစ်နေတယ်ဒီမှာလည်းအခု
ရိုဟင်ဂျာဒုက္ခသည်တူပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့ဖြစ်လာနိုင်ခြေရှိတဲ့အီရန်နိုင်ငံရဲ့ချင်းချောက်မှုအတွက်အမေရိကန်သမ္မတကနေအရှိလေပိုင်းဒေတာကိုစစ်သား1500ဆစ်လွတ်ထားတဲ့သတင်းနဲ့အတူအမေရိကန်မှာတော့တော်မီလောင်ကျွမ်းမှုကိုသတိပေးနိုင်မယ်စောင့်ကြည့်မှုတွေအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
American သမ္မတဒေါ်နယ်ထရမ့်ဂျပန်နိုင်ငံကိုလေးရက်တာနိုင်ငံတော်ခီးစင်နဲ့ဒီကနေ့အစောပိုင်းမှာရောက်ပါတယ်။ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုကသမ္မတထရမ့်နဲ့သမ္မတကတော်မလာနီယာတို့ကိုကော်ဇောနေခင်းပြီးတော့ကြိုဆိုခဲ့တာပါ။ခရီးရောက်မဆိုင်မှာပဲဂျပန်ဆိုင်ရာ American သံအမတ်နေအိမ်မှာကျင်းပတဲ့အခမ်းအပွဲကိုသမ္မတထရမ့်တက်ရောက်ပြီးတော့ American နဲ့ဂျပန်စီးပွားရေးကောင်ဆောင်တွေကိုမိန့်ခွန်းပြောခဲ့ပါတယ်။ American ဂျပန်ကုန်သွယ်ရေးနှစ်နိုင်ငံသဘောတူညီမှုရဖို့နှစ်ဦးနှစ်ဖက်ကြိုးပမ်းဆောင်နေတယ်လို့ပြောကွက်ဟာကွက်တဲ့ရှိနေတာကိုလည်းသမ္မတထရမ့်ကထောက်ပြခဲ့ပါတယ်။လက်ရှိညီနိုင်နေကြတဲ့နိုင်ငံကုံသွေးရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးရင်တော့ပိုပြီးမြတ်တာတဲ့ကုံသွေးရေးဖြစ်လာမယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံမှာပိုပြီးတော့ရင်းနှီးမြှုပ်နှံကြဖို့လဲသမ္မတထရမ့်ကဂျပန်စီးပွားရေးလုပ်ငန်းရှင်တွေကိုတိုက်တွန်းသွားခဲ့တာပါ။မနေ့ဖြန်တနင်္ဂနွေနေ့မှာတော့ဂျပန်ဆူမိုနှစ်ပတ်ပွဲနောက်ဆုံးလေးကိုသမ္မတထရမ့်တက်ရောက်မယ်လို့အစီအစဉ်ထားပါတယ်။တနင်္ဂနွေနေ့မှာပဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတထရမ့်တို့ကောက်တီအတူရိုက်ဖို့လည်းရှိပါတယ်။လာမယ့်တနင်္လာနေ့မှာတော့ဂျပန်အေဂရစ်ဘုရင်တဲ့သမ္မတထရမ့်တွေ့ဆုံမှာပါ။သမ္မတထရမ့်ရဲ့ခီးစဉ်ကနေနိုင်ငံကုံသွေးရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်နိုင်ခြင်းနဲ့ပတ်သက်ပြီးအမေရိကန်အစ်စ်မြေအရာရှိကို VOA ကမေးမြန်းရမှာတော့ထရမ့်နဲ့မစ္စတာအာဘေရိုရဲ့တနင်္လာနေ့မှာပူးတွဲကျင်းပမယ့်သတင်းစာရှင်းလင်းပွဲမှာနိုင်ငံဆက်ဆံရေးနဲ့ပတ်သက်တဲ့ကြေညာချက်တွေထုတ်ပြန်ဖို့ရှိတယ်လို့ပြောပါတယ်
။အမေရိကန်ကရှေ့လေပိုင်းဒေသကိုတပ်ဖွဲ့တွေစေလွတ်နေတာဟာအလွန်ကိုအန္တရာယ်များပြီးတော့နိုင်ငံကငြိမ်းချမ်းရေးနဲ့လုံခြုံရေးကိုလည်းချိန်ကျောက်နေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျဗတ်ဇာရစ်ကဒီကနေ့ပြောကြားလိုက်ပါတယ်။အခုလိုအမေရိကန်ဘက်ကတပ်ဖွဲ့တွေဆေးလွတ်လိုက်တာကိုလည်းကင်တွယ်ဖြည့်ရှင်းတင်တယ်လို့လည်းသူကအီရန်အစိုးရပိုင်း IRNA သတင်းဌာနကိုပြောကြားခဲ့ပါတယ်။အီရန်ကရေနံစင်တင်မောတွေကိုမြုပ်တာအပါအဝင်အရှေ့လေပိုင်းဒေသတွေမှာချိန်ချောက်မှုတွေရှိနေတဲ့ဆိုတာကိုခိုင်လုံတဲ့ထောက်ထားတွေတွေ့ရှိခဲ့ပြီးတဲ့နောက်အမေရိကန်ကတပ်ဖွဲ့ဝင်1500နောက်ထပ်ဆေးလွတ်လိုက်တယ်လို့အမေရိကန်ကမနေ့တောက်ကြနေ့ကကြေညာပါတယ်။အခုလိုတပ်ဖွဲ့တွေဆေးလွတ်လိုက်တာဟာအီရန်ရဲ့ချိန်ချောက်မှုတွေကိုသတိထားချင့်ချိန်ပြီးတော့တုံ့ပြန်ဆောင်ရွက်တာဖြစ်တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကတောက်ချာနေကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအမေရိကန်အနေနဲ့အရှေ့လေပိုင်းဒေသမှာအကာအကွယ်တွေရှိထားခြင်းတယ်လို့ဂျပန်နိုင်ငံကိုမသွားခင်မှာသတင်းတောက်တွေကိုပြောခဲ့ပါတယ်။အခုလအစောပိုင်းတုန်းကအီရန်ဟာဒေသထဲမှာရှိတဲ့အမေရိကန်ရဲ့ပိုင်ဆိုင်မှုတွေကိုတိုက်ခိုက်လာနိုင်ပွဲရှိတယ်ဆိုပြီးတော့အမေရိကန်ကအရှေ့လေပိုင်းဒေသကိုလင်းတင်တင်းမောနဲ့ B-50 နဲ့ဘုံးကျဲလေယာဉ်တွေကိုစေလွှတ်ထားတာဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံရဲ့ပြည်ခေတ္တလကတာတိုပစ်မီဇိုင်ဒုံးတွေစမ်းသပ်ပြလုပ်တဲ့လောက်ရဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တာဖြစ်တဲ့အတွက်တန်ခါပိတ်ဆို့မှုတွေဆက်ပြီးတော့ချမှတ်ထားရမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ကဒီကနေ့ပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရင်းအမေရိကန်ကအခိုင်အမာယက်တည်လာသလိုမြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်ရေးကိုရပ်တန့်သွားအောင်လုပ်ရမယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားရဲ့ကုန်တင်သင်္ဘောကိုအမေရိကန်ကလက်သလောဖမ်းဆီးထိန်းသိမ်းထားတဲ့ကိစ္စကိုလည်း Mr. Bolton ကခုခံပြောဆိုသွားပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားနျူကလ িয়ার ကင်းစင်ရေးဆွေးနွေးပွဲတွေပြန်ဆပို့အမေရိကန်က လိုလားပါတယ်လို့လည်း Mr. Bolton ကပြောဆိုခဲ့တာပါ။လေရက်တာခီးစင်းတဲ့ဂျပန်နိုင်ငံကိုသမ္မတ Donald Trump ရောက်မလာခင်မှာပဲတိုချိုမြို့မှာသတင်းထောက်တွေကို Mr. Bolton ကအဲဒီလိုပြောဆိုခဲ့တာပါ။မေလ၄ရက်နေ့နဲ့၉ရက်နေ့ကမြောက်ကိုရီးယားကပြစ်လုခဲ့တဲ့တာတိုပစ်ဒုံးကျည်စမ်းသပ်မှုတွေဟာ2019ခုနှစ်မှာမြောက်ကိုရီးယားကသူ့ဆန္ဒနဲ့ရပ်တန့်ခဲ့တဲ့စမ်းသပ်ပစ်လုမှုတွေကိုအဆုံးသတ်သွားစေတယ်လို့လည်း Mr. Bolton ကပြောပါတယ်။အမေရိကန်နဲ့တွေ့ဆုံဆွေးနွေးရေးအပေးအယူလှုပ်လာအောင်မြောက်ကိုရီးယားကဖိအားပေးတဲ့အနေနဲ့အဲ့ဒီလိုစမ်းသပ်ပစ်လုခဲ့တာလို့ရှင်းပြတာအကြောင်းကိုလည်း Mr. Bolton ကပြောဆိုသွားပါတယ်။
ဗင်နီဇွဲလားနိုင်ငံကဒေသတော်အချင်းထောင်တစ်ခုမှာအချင်းသားတွေနဲ့အချင်းထောင်လုံခြုံရေးတွေကြားပဋိပက္ခတွေဖြစ်ခဲ့တဲ့အတွင်းမှာအချင်းသား29ယောက်သေဆုံးပြီးတော့ရဲတပ်ဖွဲ့ဝင်19ယောက်ဒဏ်ရာရသွားခဲ့တယ်လို့ဗင်နီဇွဲလားအာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံပေါ်တူဂီစဖီနယ်အာဂါရီဂွန်မြို့ကအချင်းထောင်မှာတောက်ကြနေကအချင်းသားတွေနဲ့လုံခြုံရေးတွေကြားပဋိပက္ခတွေဖြစ်ခဲ့ကြတာပါ။ကျင်းအောင်တွေကနေထွက်ပြေးဖို့ကြိုးစားတာတွေနဲ့ပြိုင်ဘက်ဂိုင်းတွေချင်းချင်းကြားမှာထိုးကျိတ်တပ်ပုတ်တာတွေရှိခဲ့တယ်လို့ပေါ်တူဂီစပြည်နယ်ကနိုင်ငံသားလုံခြုံရေးဝန်ကြီးအော့စကာဗလဲရိုကပြောပါတယ်။ရဲတပ်ဖွဲ့ဝင်တွေကိုလက်ပစ်ပုံးအပါအဝင်တနက်တွေနဲ့ပစ်တာတွေရှိတယ်လို့လည်းဗလဲရိုကပြောပါတယ်။အဲ့ဒီဒေသန္တရအချင်းထောင်ဟာနေဟာအချင်းသား60လောက်ပဲဆန့်တာဖြစ်ပေမဲ့အဲ့မှာအချင်းသား900လောက်ကိုထိမ့်သိမ်းထားတာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဗင်နီဇွဲလားနိုင်ငံတဝမ်းမှာအဲ့လိုအချင်းထောင်မျိုး900လောက်ရှိပြီးတော့အဲ့ဒီအချင်းထောင်တွေကစုစုပေါင်းအချင်းသား8000လောက်သာလက်ခံထားနိုင်ပေမဲ့လောလောဆယ်မှာတော့အချင်းသား9000ကျွဲလောက်ရှိတယ်လို့ဆိုပါတယ်။တောက်ကြနေကဒီဖြစ်ရဟာလူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်တာဖြစ်တယ်လို့ဗင်နီဇွဲလားအချင်းထောင်စောင့်ကြည့်အဖွဲ့ကတော့ပြောလိုက်ပါတယ်ခင်ဗျာ။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘိုင်းကနေနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။အိန္ဒိယနိုင်ငံဂူဂျရက်ပြည်နယ်မှာအဆောက်အုံတစ်ခုမီးလောင်မှုကြောင့်ကျူရှင်လာတက်နေကြတဲ့အသက်20ဝန်းကျင်ကျောင်းသူကျောင်းသား20ထဲမှနေတည်ဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့လူ3ဦးကိုဖမ်းဆီးထားတယ်လို့အိန္ဒိယရဲတွေကပြောပါတယ်။ဖမ်းဆီးထားတဲ့လူ3ဦးထဲကတဦးဟာကျူရှင်ဖွင့်နေတဲ့သူဖြစ်တယ်လို့ဆူရတ်မြို့ရဲကော်မရှင်နာမင်းကြီးစီဒစ်ရှာမန်ကသတင်းထောက်တွေကိုပြောပါတယ်။သူတို့ကတော့ဆွဲချက်မတင်သေးပါဘူး။တောက်ကြနေကမီးလောင်မှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းအပြင်ကျောင်းသားတွေကျောင်းတွေကောလိပ်တွေနဲ့ကျူရှင်ခန်းတွေမှာတပ်ဆင်ထားတဲ့မိဘလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးကူဂျရက်ပြည်နယ်အစိုးရကစုံစမ်းစစ်ဆေးနေပါတယ်။မိလောင်မှုဖြစ်တဲ့နေရာကိုမိသက်သမားတွေချက်ချင်းရောက်မလာဘူးလို့မျက်မြင်သက်သေတွေနဲ့မိလောင်တိတ်ဆုံးခဲ့ရတဲ့ကျောင်းသားတွေရဲ့မိသားစုတွေကပြောကြောင်းအိန္ဒိယပိုင် ANI သတင်းဌာနကပြောပါတယ်။မိလောင်နဲ့အဆောက်အုံထဲပိတ်မိခဲ့ပြီးတော့အသက်မသေးကျန်ရတဲ့ကျောင်းသူတဦးရဲ့အဖေကလည်းမိလောင်ပြီးတော့45မိနစ်ကြာမှမိသက်ကားတွေရောက်လာတယ်လို့ပြောပါတယ်။ကနဦးစုံစမ်းစစ်ဆေးမှုအရာအထက်အတော်များများရှိတဲ့အဆောက်အုံလေးကားကနေဝါယာရှော့ဖြစ်ပြီးတော့မိစတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့ဒေသရင်းသတင်းတွေကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ကမှတ်ချက်ပေးပြောဆိုရတော့မရှိသေးပါဘူးမိလောင်တဲ့အဆောက်အုံထဲမှာကျောင်းသူကျောင်းသား50ထဲမှနေကျူရှင်တက်နေကြတာပါမိဘကနေလွတ်ဖို့အဆောက်အုံပဒင်းပေါက်ကနေကျောင်းသားတွေခုံချကြတာကိုလည်းရုံမြင့်တန်ကြာကပြသတော့ပါတယ်ထိခိုက်ဒဏ်ရာရသွားကြသူတွေကိုလည်းဆေးရုံကိုပို့ထားတာပါအဲ့ဒီအဆောက်အုံမှာအရေးပေါ်ထွက်ပေါက်တွေတတ်စင်မထားဘူးလို့လည်းမိသက်ဌာနအရာရှိသူကတည်တံ့ပြောဆိုထားပါတယ
်အမေရိကန်နဲ့အီရန်နိုင်ငံကြားထင်မှန်မှုတွေမြင့်တက်လာနေတာကြောင့်ဒေသတွေမှာပဋိပက္ခတွေဖြစ်လာနိုင်တဲ့အနေအထားရှိတယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကတည်ပြလိုက်ပါတယ်အီရန်နိုင်ငံကြားရေးဝန်ကြီးမိုဟာမက်ဂျာဗာဇာရက်ပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်ကိုရောက်လာပြီးတဲ့နောက်သူကအခုလိုပြောကြားလိုက်တာဖြစ်ပါတယ်ပင်လယ်ကွေ့ဒေသမှာအခုလအတွင်းရင်နံတင်တင်းမော်တစ်စင်းတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့အမေရိကန်ကအီရန်နိုင်ငံကိုပြစ်တင်လိုက်ပြီးတဲ့နောက်နိုင်ငံကြားဆက်ဆံရေးတွေလည်းပို့ပြီးတော့တင်းမာလာနေတာပါအီရန်ဆိုရကတော့ဒီတိုက်ခိုက်မှုဟာသူတို့နဲ့မသက်ဆိုင်ကြောင်ပြောကြားခဲ့ပေမဲ့အမေရိကန်ဘက်ကတော့လေရင်တင်သင်းမောနဲ့ဘုံကျက်လေရင်တွေပါဝင်နောက်ထပ်တပ်ဖွဲ့ဝင်1500လောက်ကိုဒေသတွင်းကိုဆေးလွတ်ခဲ့တာကြောင့်ဒီဒေသတွင်းမှာစီးရေးပဋိပက္ခတွေဖြစ်လာနိုင်တယ်ဆိုပြီးတော့စိုးရိမ်လာနေကြတာပါပါကစ္စတန်ဝန်ကြီးချုပ်ခန်းကတော့ပင်လယ်ကွေ့ဒေသမှာအခြေအနေတွေပိုပြီးတင်းမာလာနေတဲ့အပေါ်မှာသူ့အနေနဲ့စိုးရိမ်ကြောင်ပြောကြားခဲ့ပေမဲ့ဘယ်နိုင်ငံတွေဆိုတာကိုတော့သူကပြောကြားသွားခြင်းမရှိပါဘူးစီးရေးနည်းနဲ့ဖြေရှင်းတာကအဖြေမဟုတ်ကြောင်းနဲ့ငကိုကလေးကမှမတိမငြိဖြစ်နေတဲ့ဒေသမှာတင်းမာမှုတွေထပ်ဖြစ်လာတာကဘသူတက်မှမကောင်းဘူးလို့သူကပြောကြလိုက်ပြီးတော့အားလုံးအနေနဲ့လည်းအစွမ်းကုန်ထိန်းသိမ်းသိမ်းဆောင်ရွက်တဲ့ဆိုပြီးတော့တိုက်တွန်းလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာအီရန်နိုင်ငံနဲ့ရရှိထားတဲ့2015နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်ပြီးတဲ့နောက်မှာနှစ်နိုင်ငံကြားဆက်ဆံရေးတင်းမာလာနေတာဖြစ်ပြီးတော့အမေရိကန်ကအီရန်ပေါ်မှာနောက်ထပ်တန်းခတ်ပိတ်ဆို့မှုတွေလုပ်ပြီးတော့ PR တွေပေးလာနေတာဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာပြည်ခရဲ24နှစ်အတွင်းမိုးအကြီးအကျယ်ရွာသွန်းပြီးရေကြီးရေရှမ်းခဲ့တာကြောင့်လူ24ဦးထပ်မံတေဆုံးပြီး17ဦးထပ်မံဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်။အာဖဂန်နိုင်ငံမြို့တော်ကဘူအပြင်ပြည်နယ်6ခုမှာမိုးအကြီးအကျယ်ရွာသွန်းခဲ့တယ်လို့သဘာဝဘေးဒဏ်စီမံခန့်ခွဲရေးဝန်ကြီးဌာနကပြောပါရယ်။ဗန်ယန်ပြည်နယ်ထဲကရှေဘာအရမအရသာ900လောက်ကိုပေးလို့ရပြောင်းရွှေ့ဖေးခဲ့ရတာပါ။နိုင်ငံတော်ရေကြီးရေရှမ်းမှုကြောင့်နိုင်ငံတော်အင်ဂျင်နီယာ20ကျော်ပျက်စီးသွားပြီးတော့အင်ဂျင်တရားကျော်လည်းအတော်ပျက်စီးသွားတာပါဒီနေ့အတွင်းမှာပဲအာဖဂန်နစ္စတန်မှာနှင်းနွေအကြီးကျယ်ကျခဲ့တဲ့အတွက်ဒေသအတော်များများလက်မှတ်ဆက်သွယ်ရေးပြတ်တောက်သွားခဲ့ရပါသေးတယ
်ဘောလုံးနိုင်ငံမှာကျင်းပနေတဲ့အသက်20အောက်ကမ္ဘာဖလားဘောလုံးပွဲမှာတော့ယူကရိန်းကအမေရိကန်ကိုနိုင်သွားပါတယ်ယူကရိန်းနဲ့အမေရိကန်တို့အုပ်စုအဖွဲ့ပွဲစဉ်ဖြစ်တဲ့တောက်ချာနေကကစားကြတာမှာယူကရိန်းကအမေရိကန်ကို2-0နဲ့နိုင်သွားတာဖြစ်ပါတယ်ယူကရိန်းသင်းကဘိုလက်ဆာက26နှစ်မှာအရင်တွင်းခဲ့လို့ယူကရိန်းကိုရင်ရခဲ့ပြီးတော့ဒါကိုအမေရိကန်ဘက်ကဘရန်ဒန်ဆာဗနီယာက32မိနစ်မှာပြန်ချီပါတယ်။ဒါပေမဲ့ဒန်နစ်ပို့ပော့ဖ်ကဒုတိယပိုင်း52မိနစ်မှာယူကရိန်းအတွက်အနိုင်ဂိုးသွင်းပေးခဲ့လို့နောက်ဆုံးမှာယူကရိန်းက2-0နဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ဒီအုပ်စုရဲ့တခြားပွဲစဉ်မှာတော့နိုင်ဂျီးရီးယားကကာတာကို4-0ရှိနဲ့နိုင်သွားခဲ့ပါတယ်။ဒါကြောင့်နိုင်ဂျီးရီးယားနဲ့ယူကရိန်းကအခုလောလောဆယ်မှာ3မက်စီရထားပြီးတော့အမေရိကန်နဲ့ကာတာတို့ကတမတ်မှမရထားပါဘူးခင်ဗျာ
။စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ပြပေးကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာသိမ်းနဲ့ချီပြီးတော့ခိုလုံနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးပေါ်ရေရှားပါပြက်လက်မှုနဲ့ကြုံနေရတဲ့အတွက်ကျမ်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေပါဝင်ဒုက္ခသည်စခန်းတွေကဒုက္ခသည်အရေးကူညီပေးနေသူတွေကဒုက္ခသည်တွေအတွက်အရေးတကြီးလိုအပ်နေတဲ့ရေးပြဿနာကိုပြည်လဲအောင်နှီးမျိုးစုံနဲ့ဖြည့်ရှင်းပေးနေပေမဲ့လို့ဒုက္ခသည်တွေအတွက်လုံလောက်တဲ့ရန်ပုံငွေကမရရှိပဲဖြစ်နေပါတယ်။အသေးစိတ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်။အကြံဖက်ပြိပခတွေတွင်နေမြေရှင်းလင်းမှုတွေကြောင့်အသက်ဘေးကနေဆိုရင်ရလို့မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးခိုလုံနေခဲ့ကြရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေရှိနေတဲ့ဒေသမှာတော့မိုးနှဲပါနေတာကြောင့်ဒုက္ခသည်စခန်းတွေထဲရေပြက်လက်မှုတွေဖြစ်နေပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကရေပေးပို့နိုင်မှုအမြန်ဆုံးကြိုးပမ်းနေကြရတာပါရိုဟင်ဂျာဒုက္ခသည်စခန်းတွေအတွက်ရေအခက်ခဲကတိတ်ကိုဆိုးဝါနေပြီလို့ကုလသမဂ္ဂရုံးချုပ်မှာတောက်ကြနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရသူစတီဗင်ဒူဂျာရစ်ကပြောသွားပါတယ်
UNHCR and its partners will truck water to some 140,000 Rohingya refugees and that will be taking place in the coming
days. ဒုက္ခသည်တွေရေထောက်ပံ့မှုမရရင်ဖြစ်တဲ့အနေအထားဖြစ်နေပါတယ်။သူတို့ကိုရေပေးဝယ်မှုကိုလည်းခွဲထားတဲ့လျှောက်ပြီးပေးနေရပါတယ်။အခုလိုရေအလုံးလောက်မရတာကြောင့်စခန်းတွေမှာရေကအဆင့်ပြန့်ပွားတဲ့ရောဂါတွေဖြစ်လာနိုင်ခြေရှိလို့စိုးရိမ်စရာကောင်းပါတယ်
။ဒါကတော့ကုလသမဂ္ဂအတွင်းမှူးချုပ်ပြောခွင့်ရသူစတီဗင်ဒူဂျာရစ်ပြောသွားတာပါ။သိမ်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရေရှားပါတဲ့ပြဿနာအကြီးအကျယ်ကြုံနေရတာကြောင့်တောက်တုံးရေကိုစခန်းတွေထဲမှာလူဦးရေခွဲရမ်းနေပဲရေရရှိတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကလည်းပြောပါတယ်ကုလသမဂ္ဂနဲ့ဒုက္ခသည်အရေးကူညီပေးနေတဲ့အဖွဲ့အစည်းတွေဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေဘက်ကတော့ဒုက္ခသည်စခန်းတွေထဲတောက်ရေတုံးရေတွေဖြန့်ဝေပေးနေပေမဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတော့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥမ္မမောင်ကပြောပါတယ်
ဒီရတော့လောလောဆယ်အခုကျွန်တော်ဒီနေတဲ့ဖုန်းနဲ့နေရာကဒီမရရင်တခြားနေရာကသွားပြီးတော့ဖုန်းရတယ်ဆော်ရတယ်အဲ့ဒါကျွန်တော်ဒူရီစီမာရောဂါကအမျိုးမျိုးဖြစ်နေတယ်ဒီမှာလည်းအခုဆေးရုံဒီမှာရှိတဲ့ဆေးရုံမှာမခင်နိုင်ဘူးအဲ့လိုမျိုးကရောဂါဒီမှာလူနာရီအဲ့လိုများတယ်ဆော်တော့ရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောချင်တာကျွန်တော်ဒီအဒီမှာသူတို့ထူပြတာဖိုက်ဒီမှာအဲ့ဒီဟာဥစ္စာသူတို့ကဒီ NGO ရင်းကကွန်တက်ပြီးတော့ဒီကလာလူတွေကိုသူကကွန်တက်လုပ်ပြီးတော့အဲ့ဒါကိုဖူးတယ်အဲ့ဒါမှလူတိုင်းကအဲ့ဒီဗီကိုဆုံးလို့မရဘူးဒါပေမဲ့ကျွန်တော်ကဆောင်တေအောင်လုပ်ပြီးမယ်ဆိုလို့ဆိုရင်ကျွန်တော်မှဒီအနည်းငယ်ဖောင်းကမှပြီးပြီးတော့သူတို့ခဲ့တဲ့နေရာမှာမလုပ်ဘဲနဲ့တကူအဆောင်ပြေးတဲ့နေရာအဆောင်ပြေးတဲ့နေရာမှာသူတို့ရေဖိုက်ဖူးပြရမှာအဲ့ဒါလုံးမယ်သူတို့ကျွန်တော်ကဆောင်ပြေးမယ်အခုကျွန်တော်အဆံပြေမှုဆိုလို့ဆိုရင်ကျွန်တော်တချို့အဒီမှာစကန်ရကွန်ပေါ်မှာရှိတယ်တောင်အုံမှာရှိတယ်တောင်လေမှာရှိတယ်အဲ့လိုမျိုးတွေပုံစံမှာဒီမှာသူတို့ဘယ်လိုကလုံးမလုံးကောင်းမယ်ဆိုလို့ဒီမှာမေဖြူပြီးတော့မေအော်ဂန်ရဲ့ဖိုက်ပြေးပြီးတော့အဲ့ဒီဖိုက်နဲ့သူတို့ လောက်ပြင်းမယ်ဆိုလို့ဆိုရင်ပူလောက်ခေါင်းမှာလို့မြင်နေကျွန်တော
်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာတိမ့်ချီပြီးနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေတဲ့တောက်တုံးရဲ့ရှားပါပြက်လက်မှုအပြင်စားနပ်ရိက္ခာဆေးဝါးစောင့်ရှောက်မှုနဲ့ကျန်းမာရေးပညာရေးလိုအပ်ချက်တွေရင်ဆိုင်နေကြရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းမှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဦးမျိုးတန်ခါလည်းပြောပါတယ
်လောက်ကကျွန်မရတာကိုကြည့်ပါလေဒါကချောင်းကိုတို့ရရတာကိုခါနဲ့ဆယ်ပြီးတော့ရသေးနေတာကိုဒါကိုငုံနေလို့ရမရဘူးလို့ဆယ်ကတော့ဟာဘလို့ပြောနေလို့မဟုတ်ဘူးချမရဲ့ပြတ်တယ်လေကြည့်ရပြီးတော့အချက်ပြတ်တယ်ကအများကြီးကျွန်မနေတယ်ဆယ်မကျရမကြည့်ရတော့ချမရဲ့ဘိုင်းမှာလည်းဒီလိုရနေတော့မတော်ဆုံးကကျတော့စင်ညာရဲ့ဘိုင်းမှာအဆမပြေဘူးကလေးညာပြီးတော့ကလေးတော့ချမချပြီးတော့
အခုလက်ရှိတွင်ရသည့်6သိပ်ပူပင်းမှုကြောင့်တောက်သုံးရည်တွေခန်းချောက်ပြက်လက်မှုတွေနဲ့ကြုံနေရသလိုမိုးရင်းဝင်လာလို့ရှိရင်လည်းမိုးလေကပြင်းထန်ပြီးမြေပြိုကျမှုအန္တရာယ်တွေနဲ့ရင်ဆိုင်ကြရနိုင်လို့ယာယီတဲစခန်းလေးတွေထဲမှာပဲခိုလုံနေထိုင်နေရတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်အတော်လေးကိုခက်တွေ့လာရမယ့်အနေအထားဖြစ်နေပါတယ်လို့ဒုက္ခသည်တွေကဆိုပါတယ်။ဒီလိုမျိုးဒုက္ခသည်တွေရဲ့အရေးကိုဖြည့်ဆည်းပေးနိုင်မှုအတွက်လိုအပ်နေတဲ့ရန်ပုံငွေအပိုင်းမှာငွေတွေအများကြီးလိုအပ်နေသေးတယ်လို့လည်းကုလသမဂ္ဂပြောခွင့်ရသူစတီဗင်ဒူဂျရက်ကလည်းအခုလိုပြောပါတယ်
။ And an update also on the funding for the Rohingya humanitarian crisis. Less than 1/5 of the $922 million needed for the 2019 response plan.
ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရှိနေတဲ့ရိုဟင်ဂျာ6သိန်းကျော်အတွက်ဒီ2019ခုနှစ်ဒုက္ခသည်အကူအညီပေးရေးအစီအစဉ်မှာလူအငွေတန်း920မှာ5ဘုံတစ်ဘုံပဲရရှိပါသေးတယ်
။ရိုဟင်ဂျာလို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကခေါ်ဝေါ်တဲ့ဒီဒုက္ခသည်တွေကိုမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးတုံးကိုမသုံးတုံးပေမဲ့ဒီဒုက္ခသည်တွေရဲ့အရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့တယ်လီလက်ခံရေးပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးမြန်မာအစိုးရဘက်ကတော့ပြောဆိုထားပါတယ်ရှင်။
ရရှိမှခင်ဗျမကြကြီးရပိုင်းတော့ကပြောင်းစုလွှတ်တော်ကနေတည်ပြုလိုက်တဲ့အလုသမားကြီးရငင်းပွားမှုဖြစ်ရှင်းဥပဒေပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့အလုသမားကြီးဆောင်ရည်တဲ့ဖွဲ့စည်းတွေဘက်ကကန့်ကွက်နေကြပါတယ်ဒီဥပဒေအရအလုသမားတွေအခွင့်အရေးအတွက်ညှိနှိုင်းဆောင်ရွက်တဲ့နေရာမှာအလုသမားတွေဘက်ကအခွင့်အရေးနှိမ့်နာဆုံးရှုံးမှုဖြစ်နေတယ်ဆိုပြီးတော့ယူဆကြပါတယ်လာမယ့်စနေနေ့ညဒဲရီလိုက်စနေဘွဲမှာတော့မကြကနဆိုလို့ဖြစ်နေတဲ့အလုသမားကြီးရငင်းပွားမှုတွေနဲ့အလုသမားအခွင့်အရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်ပါဝင်စနစ်မြင်းမြန်လူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနယ်ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်စနစ်မြင်းမြန်ကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျ။
ဒီကနေ့စနေနေ့ဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရသည်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်ဖြစ်လာနိုင်ခြေရှိတဲ့အီရန်နိုင်ငံရဲ့ချင်းချောက်မှုတွေကိုကာကွယ်ဟန်တားဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအရှိအလယ်ပိုင်းဒေသကိုအမေရိကန်စစ်သား1500ဆေးလွှတ်ထားပါတယ်အမေရိကန်အနေနဲ့အီရန်ကိုရန်စတဲ့အပြုအမူလုပ်မှာမဟုတ်ဘူးလို့တော့သမ္မတဒေါ်နယ်ထရန့်ရဲ့အဆိုအရကလွှတ်တော်ကိုဒီသတင်းပတ်အစောပိုင်းမှာပြောဆိုထားပါတယ်။သတင်းမျိုးမျိုးထွက်နေတာကြောင့်လည်းအီရန်နဲ့ပဋိပက္ခပိုးပြီးတော့ဆိုလာမှာအီရန်နျူကလ িয়ার အရေးသုံးအဆုံးတန်နိုင်ရေးအတွက်အီရန်ကိုအမေရိကန်ကဖြောင်းပြနိုင်မဲ့အခွင့်အရေးနဲလာမှာကိုလည်းတော်တော်များများကစိုးရိမ်နေကြပါတယ်။ VOA အင်ဖြူတော်သတင်းတောက်ပက်စီဝီဒါကူဆာဝရာသတင်းပေးပို့ထားတာကိုတော့ကိုသားညုံဦးကပြောပြပေးမှာပါရှင်။
အမေရိကန်မှာကြောက်ရွံ့မဲ့အောက်မေ့ပွဲနေ့မတိုင်ခင်မှာပဲသမ္မတဒေါ်နယ်ထရမ့်ရဲ့ဇနီးဖြစ်သူမယ်လာနီယာထရမ့်တို့ဟာကြာဆုံးစစ်သည်တွေအတွက်အမှတ်တရထားတဲ့အာလင်တန်နိုင်ငံတော်စစ်သည်ညံ့ကိုကြာသပတေးနေ့ကတွေ့ရောက်ခဲ့ပါတယ်။အဲ့ဒီနောက်တနေ့မှာတော့အရှိလေပိုင်းဒေသကတင်းမာမှုတွေကိုကင်တွေဖြစ်ရှင်းဖို့စစ်သည်အင်အားပိုလွှတ်မယ်ဆိုပြီးတော့သမ္မတကကြေညာပါတယ
်။ We are going to be sending a relatively small number of troops mostly protected
ချိုးစားအရနေပါတဲ့စစ်သည်အင်အားတွေလွှတ်သွားမှာပါ။ဒါကာကွယ်ဖို့အတွက်ပါ။ရည်ချင်းပြေးွားရတဲ့သူတို့ချို့ကိုအရှိလေပိုင်းဒေတာစီအခုစေလွတ်ထားပါတယ်ဘလို့တွေဖြစ်လာမလဲဘာတွေဖြစ်လာမလဲဆိုတာစောင့်ကြည့်သွားပါမယ်အခုစေလွတ်တာစစ်တီအင်အား1500ပ
ါအမေရိကန်စစ်သမောတွေနဲ့တက်ခိုက်ရေးရည်ရင်အုပ်စုတွေဟာပင်လယ်ကွေ့ဒေတာတွေမှာတက်ဖြတ်နေရယူထားပါပြီဒီဆောင်ကျက်အရအီရန်ရဲ့ချင်းချောက်မှုတွေကိုဟန်တားထားနိုင်ပြီလို့အမေရိကန်ယာယီကာကွယ်ဝင်ကြီးပက်ထရစ်ရှနာဟန်ကပြောခဲ့ပါတယ
်
ကိစ္စရအတော်များများကိုဖြေရှင်းဖို့အတွက်ခုလိုမျိုးတက်ဖြန့်ချထားတာပါဒါဟာအီရန်ရဲ့စစ်တိုက်ဖို့မဟုတ်ပါဘူးဆိုပြီးတော့အမေရိကန်ယာယီကာကွယ်ဝင်ကြီးကပြောသွားတာပါအ အီရန်ဘက်ကလည်းသူတို့အနေနဲ့စစ်မှတ်မလုပ်လာဘူးလို့ပြောထားပါတယ်ဒါပေမဲ့လို့ထိတ်တဲ့ရင်ဆိုင်ဖို့အနေကတော့အတော်ကြီးရှိနေတော့မယ်လို့အရှိလေပိုင်းဒေသမူဝါဒဆိုင်ရာသူတွေတီဒါလီယာဒက်ဆာခေးကသုံးသပ်ပါတယ
် Each side is trying to create a deterrence posture so increasing force presence
ဖက်ဆလုံးအရောကိုကိုကိုကာကွယ်ဖို့လှုပ်တာကြီးပြောနေပါတယ်အမေရိကန်ဘက်ကဒီလိုမျိုးစစ်အင်အားတိုးချလာခြင်းအပြင်မင်းတို့လို့ရင်ငါတို့ဘက်ကလည်းပြန်ပြီးတုံ့ပြန်မယ်ဆိုတော့တဲ့သဘောပြောနေတာဖြစ်တယ်လို့အီရန်ဘက်ကလည်းအလားတူလိုမျိုးပြုမှုပြောဆိုနေတာပါအ
ီရန်နဲ့ရထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေ2018ခုနှစ်မှာအမေရိကန်ဘက်ကရုပ်သိမ်းခဲ့ပါတယ်အဲဒီနောက်အီရန်နျူကလ িয়ার အစီအစဉ်ရပ်တန့်ရေးနဲ့အရှိလေပိုင်းဒေသအီရန်ကဩဇာချေလာတာကိုထိချုပ်ဖို့အတွက်အီရန်ပေါ်မှာပြင်းထန်တဲ့တန်ခတ်မှုတွေနဲ့သမ္မတထရန့်ကဖိအားတွေပေးနေခဲ့ပါတယ်ဖီအာရီနဲ့အတူပဲအမေရိကန်ဘက်ကတောင်းဆိုချက်ကြီးကြီးမားမားရှိတယ်လို့ CSIS နိုင်ငံတကာလေ့လာရေးဌာနသုတေသီအန်တိုနီကော့ဂျစ်မန်ကပြောပါတယ
် We have articulated 13 complex
ကျွန်တော်ဘက်ကတောင်းဆိုချက်13ချက်ရှိပါတယ်ဒါရီယာအီရန်ပြည်သူတွေကိုရောပတ်ဝန်းကျင်အိမ်နီးချင်းတွေကိုပါတက်ရောက်မှုရှိသလိုကမ္ဘာတစ်ခုလုံးကိုပါတက်ရောက်တဲ့ကိစ္စပ
ါဒါပေမဲ့လည်းအီရန်ဘက်ကတော့ဒီတောင်းဆိုချက်တကူလိုက်လျှော့မဲ့ပုံမရှိပါဘူးအီရန်နီနဲ့ဘက်ဒေါ်မှအညံ့ခံမှာမဟုတ်ဘူးဆိုပြီးတော့အီရန်သမ္မတဟော့ဆန်ရာဟန်နီကစနစ်ဘွဲတွေကိုညှဉ်းဆန်းထားပါတယ်ဘာရီဆက်ဖြစ်မလဲဆိုတာကလည်းမီးမယားရှိနေပါတယ်။အမေရိကန်မျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘောလ်ဒန်ကတော့ဆေးအရတုံ့ပြန်ဖို့နဲ့အီရန်ဆွေးအောက်ကိုဖြုတ်ချဖို့ကိုပါတွန်းအားပေးနေတာပါ။အမေရိကန်ဘက်ကအီရန်ပေါ်မှာအခုလိုမျိုးမျိုးဖြစ်နေတာဟာပြဿနာဖန်တီးသလိုဖြစ်နေတယ်လို့ဒါလီယာဒက်ဆာခေးကသုံးသပ်ပါတယ
်။ The ambiguity about what this administration ultimately wants
အစိုးရအနေနဲ့အခုလိုမျိုးအဓိပ္ပာယ်နှစ်ခွပြုမှုပြောဆိုတာတွေကတကယ်အောင်မြင်မှုရဖို့အတွက်ကျမတို့မြင်ကျင်တဲ့ရလဒ်တွေထွက်လာဖို့ရမှာပြဿနာတွေဖန်တီးပေးသလိုဖြစ်နေပါတယ်။
အခုလိုမျိုးရှင်းလင်းလင်းမရှိတာကပဲသမ္မတထရန့်ရဲ့နိုင်ငံရေးမူဝါဒဆိုင်ရာချီကမှုပြယုသဘောဖြစ်တယ်လို့ CSIS ကအန်တိုနီကော့ဒစ်မန်ကပြောရတယ
် The way you go about it can be anything from a
ရှင်းလင်းလင်းမဟာဗျူဟာသဘောမဟုတ်ပဲတွေးတစ်ခုကနေဘာမဆိုဖြစ်လာနိုင်တဲ့ဆိုတာမျိုးဖြစ်နေပါတယ်ဒါပေမဲ့တနေ့နဲ့တနေ့ဘာဖြစ်လာမယ်မသိတဲ့အခြေအနေမျိုးပါပဲ
ပြောရမယ်ဆိုရင်တော့အရှိအလေပိုင်းဒေသမှာအမေရိကန်တပ်ဖွဲ့တွေရှော့ချသွားဖို့လိုမယ်လို့ထပ်တလဲလဲကိုပြောနေတဲ့သမ္မတထရန့်အနေနဲ့အခုလိုအီရန်ရေးမှာတပ်တွေထပ်မံဆီလွတ်တာဟာအပြောင်းလဲတစ်ခုလို့တော့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုသားညုံဦးပြောပြပေးသွားတာဖြစ်ပါတယ်ရှင်းဆက်ပြီးတော့အမေရိကန်မှာတော်မီလောင်ကျွမ်းမှုတွေကိုအဝေးထိန်းစနစ်နဲ့စောင့်ကြည့်ဖို့ဆောင်ရွက်နေတဲ့သတင်းလွှာကိုတင်ဆက်ပေးခြင်းပါတယ်တော်မီလောင်ကျွမ်းနေတာကိုလေရင်မှုတွေကားမောင်းတဲ့သူတွေဒါမှမဟုတ်လေမျှော်စင်ပေါ်ကကင်းထောက်တွေကနေပြီးတော့ရှာဖွေတွေ့ရှိလေရှိပေမဲ့လို့အခုတော့တော်မီလောင်နေပြီဆိုတာကိုအာနာပိုင်းတွေကိုချက်ချင်းသတိပေးတဲ့အဝေးထိန်းစောင့်ကြည့်ရေးအာယုံခံကိရိယာစန်စာတွေကနေပြီးတော့ပို့ပြီးတော့မှသိလာနေရပါပြီအမေရိကန်ပြည်ထောင်စု Los Angeles မှာတော့အမေပြေအခြေဆိုင်ကင်မရာစနစ်နဲ့အာကာသပေါ်ကဂြိုလ်တွေကနေပြီးတော့တော်မီလောင်ကျွမ်းနာကိုစောင့်ကြည့်တာမှအထောက်အကူပြုနေပါတယ်Los Angeles ကနေပြီးတော့ VOA သတင်းတောက် Mike O'Sullivan သတင်းပေးပို့ထားတာကိုမတ်တိန်ကြီးထိုက်ကပြောပြပေးပါအောင်ရှင်
။ American ပြည်ထောင်စု Los Angeles အနီးကကြောက်ကြီးတစ်ခုထဲမှာပြီးခဲ့တဲ့ဩဂုတ်လတုန်းက Tommy လောင်နေတာကိုအဝေးတင်းကင်မရာကနေရိုက်ကူးခဲ့ပါတယ်။ဒီမီးလောင်ကျွမ်းမှုဟာဆိုရင်အရေးပါတဲ့ဆက်သွယ်ရေးလမ်းကြောင်းဂျိတ်ဆက်တွေကိုထိခိုက်အောင်အန္တရာယ်ပေးနိုင်ပါတယ်။တရားစီရင်ဝန်ဆောင်မှုကုမ္ပဏီတစ်ခုဖြစ်တဲ့ Southern California Edison ကတိုရီဝစ်မန်ကတော့အခုလိုပြောပါတယ
် I was able to take my phone control the camera
ကျွန်တော်ဖုန်းကိုရယူပြီးဝေးကနေကင်မရာကိုလှမ်းပြီးထိန်းချုပ်ပါတယ်နောက်မီးလောင်နေတာကိုခြံရိုက်ပြီးရေးပေါ်အခြေအနေဆိုင်ရာကြီးကဲထံကိုယူလာပြီးဘာတွေဖြစ်နေသလဲဆိုတာကိုပြလိုက်ပါတယ်အဲဒီတော့သူကမီးလောင်တာများမလားအောင်လေရင်နဲ့ရေဖြန်းမှုလိုအပ်တာတွေကိုဆောင်ရွက်ခဲ့ပါတယ်
တောင်ထိပ်တွေမှာထားတဲ့အဝေးဒင်းကင်မရာတရာကျော်ကလျှက်စစ်ကုမ္ပဏီရဲ့ဝန်ဆောင်မှု area 60ရာခိုင်နှုန်းကိုမြင်ရအောင်စီစဉ်ထားတာပါလျှက်စစ်ဝန်ဆောင်မှုကုမ္ပဏီ Southern California Edison ရဲ့ထိချုပ်ရေးစခန်းတွေကနေမြေပြင်အခြေဆိုင်မူလေဝသအာယုံကံကိရိယာစင်ဆာတွေနဲ့အတူအားလုံးကိုစောင့်ကြည့်နိုင်ဖို့ကင်မရာတွေပိုတက်ဆင်ဖို့စီစဉ်ထားပါတယ် 2015 ခုနှစ်နောက်ပိုင်းအပြည့်အစုံအများဆုံးမီးလောင်ကျွမ်းမှု20တဲက10ခုကကယ်လီဖိုးနီးယားပြည်နယ်မှာဖြစ်ခဲ့တာပါ Southern California Edison က Brian Chan ကအခုလိုပြောပါတယ
် Climate is changing we've had many years of drought leading up to this
ဥတုရာသီကပြောင်းလဲနေပါတယ်နှစ်ပေါင်းများစွာဘိုးခေါင်ခဲ့ပြီးနောက်မှာပြည်နယ်တဝန်းကအတန်းနဲ့ချီတဲ့တစ်ပင်တွေတေကုန်တာဒါမှမဟုတ်လေယောဂဘူးကျပြီးတစ်ပင်တွေကမတန်တော့ပါဘူးနောက်ပြီးတစ်တော်တွေစိန်လန်းရေးကိုမထိန်သိမ်းနိုင်တဲ့မိဘေးရန်ကာဝေးမူဝါဒထားခဲ့တဲ့တမိုင်းလေးရှိခဲ့ပါတယ်
။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော်မီလောင်ကျွမ်းပျက်စီးခဲ့ရတဲ့ကယ်လီဖိုးနီးယားမြောက်ပိုင်းက Paradise မြို့လို တောထူတဲ့ရက်တွေမှာလူတွေပို့ပြီးတော့နေထိုင်နေကြတာပါ Pacific သဘာဝဓာတ်ငွေ့နဲ့လျှက်စစ်ကုမ္ပဏီရဲ့ဓာတ်အားလိုင်းတွေကနေမီးလောင်ခဲ့တာလို့လည်းပြည်내အာဏာပိုင်တွေကပြောပါတယ်အမေရိကန်အကာသသိပ္ပံအေဂျင်စီ NASA ကမီးလောင်မှုတွေကို၄ဒုနဲ့အကာသထဲကနေရိုက်ယူပါတယ် NASA ရဲ့ Image သုတေသနစင်တာက Vince Ambrosia ကအခုလိုပြောပါတယ်
Aircraft observations of course from manned aircraft and unmanned
လေယာဉ်တွေပေါ်ကနေစောင့်ကြည့်မှုတွေရှိပါတယ်လူလိုက်ပါတဲ့လေယာဉ်တွေနောက်ပြီးလူမပါတဲ့လေယာဉ်တွေပေါ်ကနေတချို့ဖြစ်စဉ်တွေကိုစောင့်ကြည့်ပါတယ်ဒါပေမဲ့အဓိကကတော့ NASA မှာရှိတဲ့ဥရောပအာကာသအေဂျင်စီတို့လိုအခြားအေဂျင်စီတွေမှာရှိနေတဲ့ဂျိုဒုအခြေပြုပလက်ဖောင်းတွေကနေတစ်ကမ္ဘာလုံးကိုခြုံငုံပြီးအဓိကထားလေ့လာစောင့်ကြည့်တာဖြစ်ပါတယ
်တော်မီမလောင်ကျွမ်းမီလောင်ကျွမ်းမှုနဲ့လောင်ကျွမ်းအပြီးတို့ကိုတရင်အချက်လက်တွေကအထောက်အကူဖြစ်စေတာပါ NASA ရဲ့ Jet Propulsion Laboratory က Natasha Stavros ကအခုလိုပြောပါတယ်
So we can do active fire detections we can also do observations
မီးလောင်နေတဲ့အတောအတွင်းထောင်လန်းနိုင်ပါတယ်နောက်အဲ့ဒီမှာရှိတဲ့သစ်ပင်အမျိုးအစားကိုလေ့လာနိုင်ပါတယ်အခုနောက်ဆုံးဖြစ်စဉ်အနေနဲ့ကတော့နိုင်ငံတကာအာကာသစခန်းကို G-Dive လို့ခေါ်တဲ့ဂျိုဒုလွှတ်တင်ထားတာရှိပါတယ်
မီးလောင်မှုကိုအပြည့်တဲ့လောင်စာတစ်ပင်တွေနောက်ခြုံပုတ်တွေကိုလည်းတိုင်းတာပေးတာပါမီးလောင်မှုဆိုတာကတော့သဘာဝရဲ့ဇီဝစနစ်တစ်ခုဖြစ်ပါတယ်ဒါပေမဲ့လည်းမီးလောင်တဲ့ယာသည်ကြာလာပြီးမီးလောင်မှုကပြင်းထန်လာမယ်ဆိုရင်တော့ဒီကိစ္စကိုမိသက်သမားတွေကင်တွယ်ဖြေရှင်းရေးမှာအဝေးတွင်အာယုံခံကိရိယာစင်ဆာတွေကအသုံးဝင်တဲ့ကိရိယာတစ်ခုဖြစ်ပါတယ်
မတ်တင်ဂီတိုင်းပြောပြပေးသွားတာဖြစ်ပါတယ်ရှင်စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲနောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်တွေမှာတော့မြန်မာတခွင်အစီအစဉ်သတင်းနောက်မှတ်စုအစီအစဉ်နဲ့စနေညဒဲရီလေးလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါမယ်ရှင်
American သမ္မတ Donald Trump မှာဂျပန်နိုင်ငံကိုလေးရက်တာနိုင်ငံတော်ခီးစင်တဲ့ဒီကနေ့အစောပိုင်းမှာရောက်ပါတယ်။ဂျပန်နိုင်ငံခြားရေးဝန်ကြီးတိုရိုကိုနိုကသမ္မတ Trump နဲ့သမ္မတကတော်မလာနီယာတို့ကိုကောဇောနီခင်းပြီးတော့ကြိုဆိုခဲ့တာပါ။ခရီးရောက်မဆိုင်မှာပဲဂျပန်ဆိုင်ရာ American သံမတ်နေအိမ်မှာကျင်းပတဲ့အခမ်းအနားကိုသမ္မတ Trump တက်ရောက်ပြီး American နဲ့ဂျပန်စီးပွားရေးကောင်ဆောင်တွေကိုမိန့်ခွန်းပြောခဲ့တာပါ။ American ဂျပန်ကုန်သွယ်ရေးနှစ်နိုင်ငံသဘောတူညီမှုရဖို့နှစ်ဦးနှစ်ဖက်ကြိုးပမ်းဆောင်ရွက်နေတယ်လို့ပြောကွက်ဟာကွက်တည်ရှိနေတာကိုလည်းသမ္မတ Trump ကထောက်ပြခဲ့ပါတယ်။လက်ရှိညီနိုင်နေကြတဲ့နှစ်နိုင်ငံကုန်သွယ်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးတော့ပို့ပြီးတော့မျှတတဲ့ကုန်သွယ်ရေးဖြစ်လာမယ်လို့လည်းပြောပါတယ်။အမေရိကန်ကအရှိအလယ်ပိုင်းဒေသကိုတပ်ဖွဲ့တွေစစ်လို့နေတာဟာအလွန်ကိုအန္တရာယ်များပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်နေတာဖြစ်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကဒီကနေ့ပြောကြားလိုက်ပါတယ်။အခုလိုအမေရိကန်ဘက်ကတပ်ဖွဲ့တွေစစ်လို့လိုက်တာကိုကင်တွယ်ဖြေရှင်းတင်တယ်လို့လည်းသူကအီရန်အစိုးရပိုင်း IRNA သတင်းဌာနကိုပြောကြားခဲ့ပါတယ်။အီရန်ကယင်းနန်တင်တင်မော်ရီကိုနစ်မြုပ်တာအပါအဝင်အရှိအလယ်ပိုင်းဒေသတွေမှာချိန်ချောက်မှုတွေရှိနေတယ်ဆိုတာကိုခိုင်လုံတဲ့အထောက်အထားတွေတွေ့ရှိခဲ့ပြီးတဲ့နောက်အမေရိကန်ကတပ်ဖွဲ့ဝင် 1,500 နောက်ထပ်စစ်လို့လိုက်တယ်လို့အမေရိကန်ကမနေ့တောက်ကြနေကကြေညာခဲ့ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့ပြည်ခဲ့တဲ့လကတာတိုပြည်မီဆိုင်တုံးတွေဆန်တပ်ပြလုပ်တဲ့လို့ရဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တာဖြစ်တဲ့အတွက်တန်ခတ်ပိတ်ဆို့မှုတွေဆက်ပြီးချမှတ်ထားရမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ကဒီကနေ့ပြောပါရယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရင်အမေရိကန်ကအခိုင်အမာရပ်တည်လာတယ်လို့မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လို့ရေးကိုရပ်တန့်သွားအောင်လုပ်ရမယ်လို့လည်းပြောပါရယ
်စနေညနေခင်းရဲ့နောက်ဆုံးသတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါရယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါရယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Thomas Blunted ဖြစ်ပါရယ်ရှင်ကျွန်မကစုမောမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါရယ်ညနေခင်းအစီအစဉ်တွေကိုညနေ9နာရီခွဲကနေည9နာရီထိလိုင်းဒိုမီတာ19 19နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါရယ်ရှင်ညပိုင်းအစီအစဉ်မှာလည်းတစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်ရှင်
This program has come to you from the Voice of America, Washington. Thank you.